အစိုးရဆန့်ကျင်ဆန္ဒပြမှုတွေအတွင်းဖမ်းဆီးထားတဲ့ဆန္ဒပြသူတွေအတွက်ပြည်တံလူငင်းခွင့်ပေးဖို့ယူကရိန်းလွှတ်တော်ကအတည်ပြုပေးခဲ့ပါတယ်။ဒါပေမဲ့သူတို့တွေတိမ့်ပိုက်ထားတဲ့အဆောက်အဦတွေကနေထွက်ခွာပေးမှသာသူတို့အတွက်လူငင်းခွင့်ပေးဖို့တတ်မှတ်ထားပါတယ်။ဒီလိုလူငင်းခွင့်ပေးဖို့လွှတ်တော်အမတ်တွေကဗိုလ်တော်ဟူးနဲ့ညာဘက်မှာထုတ်ပြန်လိုက်တာဖြစ်ပေမဲ့အတိုက်ခံတွေကတော့ဒီလှုပ်ဆောင်မှုကိုသဘောမတူပါဘူး။အတိုက်ခံခေါင်းဆောင်အဆန်နီယာချန်နှုတ်ကတော့ဆန္ဒပြသူတွေကိုအဆောက်အဦတွေတဲကနေထွက်ခိုင်းတဲ့အချက်ပါနေတာအတွက်လက်မခံနိုင်ဘူးလို့ဆိုပါတယ်။ယူကရိန်းသမ္မတဗစ်တာယန်နူကိုဗစ်ကရုရှားနဲ့ပုံမှုပူးပေါင်းဆောင်ရွက်နိုင်အောင် EU ဥရောပသမ္မတနဲ့ကုန်သွယ်မှုစားချုပ်ချုပ်ဆိုမှုကိစ္စကိုပယ်ဖျက်ခဲ့တဲ့မနစ်ကနိုဗ ెంబ လကစပြီးဆန္ဒပြသမားတွေကလမ်းမတွေပေါ်မှာဆန္ဒပြနေကြတာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ယူကရိန်းမှာအတိုက်ခံတွေဘက်ကအာဏာရလာတဲ့ထောင်ရုရှားအစိုးရအခုကတိပေးထားတဲ့ဒေါ်လာ15ဘီလီယံကိုဆက်ပြီးပေးမှာဖြစ်တဲ့အပြင်ရုရှားကနေယူကရိန်းကိုပေးမဲ့တဘာဝဓာတ်ငွေတွေအတွက်ရေရှင်မှာဈေးလျှော့ပေးဖို့လှုံ့ဆော်မှာဖြစ်ကြောင်းလဲဗိုလ်တပ္ပုနေမှာကတိပေးခဲ့ပါတယ်။